မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမဲ့သူတွေအတွက်အဓိကအကန့်အသတ်တစ်ခုဟာတရားဥပဒေစိုးမိုးရေးနဲ့အခြေခံအဆောက်အုံပိုင်းဖြစ်တယ်လို့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်ရေးကော်မတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါ့အပြင်စစ်ဖက်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေမှာယင်းနှီးမြှုပ်နှံမဲ့သူတွေလှုပ်ဆောင်တင်တာတွေကိုလည်းတိုက်တွန်းပြောဆိုခဲ့ပါတယ်။နေပြည်တော်မှာဒေါက်အောင်ဆန်းစုကြည်အဲ့ဒီလိုပြောခဲ့တာတွေကိုတော့ကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာကန္နာဆောင်အပြောင်းလဲတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုလမ်းဖွင့်ပေးထားပေမဲ့လည်းစီးပွားရေးလုပ်ငန်းတွေပေါ်ပေါ်များများမတွေ့ရသေးတာဟာလက်တွေ့ရင်းနှီးမြှုပ်နှံတာထက်လေ့လာစုံစမ်းတာကပိုများနေသေးတာကြောင့်ဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။စီးပွားရေးလုပ်ငန်းရှင်တွေလာလေကြပေမဲ့လည်းရင်းနှီးမြှုပ်နှံမှုကလိုက်မလာတာကိုတွေ့ရမယ်လို့ဆိုပါတယ်။ရင်းနှီးမြှုပ်နှံမှုသူတို့တွေဘာကြောင့်တွန်းဆုတ်ကြတာလဲဆိုတာပေါ့။သူတွေ့ရတဲ့ကိစ္စရပ်တစ်ခုကိုအခုလိုပြောခဲ့ပါတယ်။
So the reason why I think there's hesitancy is because of what I talked about before, rule of law. Their concerns are now, I find, basically rule of law and infrastructure.
သူတို့ရဲ့စိုးရိမ်ချက်ကိုအခုကျွန်မတွေ့ရတာကအခြေခံအဖြစ်တရားဥပဒေစိုးမိုးရေးနဲ့အခြေခံအဆောက်အအုံပိုင်းပါပဲ။ဒီနှစ်ခုဟာတကယ်ရင်းနှီးမြှုပ်နှံမှုတွေအတွက်အတားအဆီးတွေပါပဲ။ဟုတ်ပါတယ်။သူတို့ကဒီကိုလာပြီးအခုအချိန်ဟာရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးအချိန်ဟုတ်ရဲ့လားဆိုတာကြည့်ပါတယ်။ဒီနိုင်ငံမှာကြီးမားတဲ့ဖြစ်နိုင်ခြေတွေရှိနေတယ်ကြီးမားတဲ့အလားအလာတွေရှိနေတယ်ဆိုတာသူတို့တေချာပေါက်တွေ့ပါတယ်ဒါပေမဲ့ရင်းနှီးမြှုပ်နှံမှုတွေကအလုံးအရင်နဲ့ဝင်မလာသေးပါဘူးသူတို့ဟာတရားဥပဒေစိုးမိုးရေးရဲ့အခြေအနေပေါ်အသေးအချာမရှိသေးပါဘူးပြီးတော့အခြေခံအဆောက်အုံအားနေတာကလည်းအရန်ကိုကြီးမားနေပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍကိုစစ်ဖက်နဲ့စစ်ဘုတ်ချုပ်တွေနဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကနှစ်ပေါင်းများစွာချုပ်ကင်လာခဲ့တာပါရင်းနှီးမြှုပ်နှံမှုလိုအပ်တဲ့ငွေအရင်းအမြစ်အလုံးရင်းဟာလည်းသူတို့တွေလက်ထဲမှာပဲရှိနေတာကြောင့်ဒီကနေ့အချိန်လိုပြပရင်းနှီးမြှုပ်နှံမှုတွေကိုလမ်းဖွင့်ပေးလိုက်ချိန်မှာစစ်ဖက်နဲ့ခရိုနီတွေပဲလိုအပ်ကြီးအုပ်သွားမလားလို့စိုးရိမ်တာတွေကရှိပါတယ်။ဒေါ်ဆန်းစုကြည်ကတော့ကုန်ထုတ်လုပ်ငန်းမှာပဲဖြစ်ဖြစ်သတင်းမီဒီယာမှာပဲဖြစ်ဖြစ်ဘယ်လိုရင်းနှီးမြှုပ်နှံနေဆိုတာကိုကြည့်ရမှာဖြစ်တယ်လို့ပြောပြီးစစ်ဖက်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်တဲ့သူ့ရဲ့အမြင်ကိုအခုလိုရှင်းပြပါတယ
်။ Those who happen to be investing in those businesses which are connected to the military must at the same time open the military up
စစ်ဖက်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသူတွေအနေနဲ့တစ်ချိန်တည်းမှာဒီမိုကရေစီနှိကျအဖွဲ့အစည်းကောင်းဖြစ်လာစေမယ့်အကျိုးအတွေ့စစ်တပ်ကိုဖွင့်ပေးရပါမယ်ဒါဟာတင်ယူခြင်းတင်ပြခြင်းလုပ်ငန်းစဉ်ဖြစ်တဲ့ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်2023ခုနှစ်ကမ္ဘာစီးပွားရေးဖိုရမ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့ဇွန်လ9ရက်တောက်ကြနေ့ကမြန်မာနိုင်ငံသားတွေအလုပ်ကံရရှိရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲအတွင်းမှာဒေါက်တာဆန်းစုကြည်ဟာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်ပြီးရင်းနှီးမြှုပ်နှံမှုကိစ္စ၊အလုပ်ကံအခွင့်အလမ်းဖန်တီးရေးကိစ္စ၊အသက်မွေးဝမ်းကြောင်းပညာရေးကိစ္စ၊ကျွမ်းကျင်လှုပ်ရှားမွေးထုတ်ရေးကိစ္စတွေကိုဆွေးနွေးပြောဆိုခဲ့တာပါ။ရင်းနှီးမြှုပ်နှံမှုဟာနိုင်ငံတော်ကလူထုအားလုံးအတွက်အကျိုးဖြစ်ထွန်းဖို့အဓိကကြပြီးရင်းနှီးမြှုပ်နှံသူတွေအနေနဲ့သူတို့အကျိုးအမြတ်ကိုရောသူတို့လာပြီးရင်းနှီးမြှုပ်နှံတဲ့တိုင်းပြည်ရဲ့အကျိုးအမြတ်ကိုရောနှစ်ခုစလုံးကိုအမြင့်ဆုံးဖြစ်အောင်လုပ်ရမယ်လို့တိုက်တွန်းခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာပါဝင်ဆွေးနွေးသူအားလုံးကကျွမ်းကျင်လှုပ်ရှားအများအပြားမွေးထုတ်ရေးကိစ္စမှာပညာရေးကဏ္ဍကိုပြုပြင်ပြောင်းလဲဖို့ကလေးငယ်တွေအာဟာရပြည့်ဝအောင်လုပ်ဖို့လက်မှတ်ရယုံတက်တဲ့ကျောင်းသင်ပညာရေးကိုသာလိုက်မနေပဲအစ်စ်မြင့်ဝင်ငွေကောင်းအလုပ်ကံတွေရစေမယ်အတမိုးဝမ်းကြောင်းဘာသာရပ်တင်ပညာရေးကိုလည်းထွန်းကားအောင်လုပ်ဖို့အရေးကြီးတယ်ဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ